နယူးဇီလန်နိုင်ငံမှာပြည်ခဲ့တဲ့တောက်ကြာနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူတွေရဲ့ရုပ်အလောင်းတွေကအနည်းဆုံးတစ်လောင်းကိုဒီကနေ့တနင်္ဂနွေညပိုင်းမှာမိသားစုရေးစီပြန်လည်ပေးအပ်သွားမယ်လို့နယူးဇီလန်ရဲ့ကော်မရှင်နာမင်းကြီးမိုက်ဘော့ရှ်ကပြောပါတယ်သေးဆုံးလူရုပ်လောင်းတွေကိုအများဆုံးစစ်ဆီးပြီးမိသားစုတွေစီအများဆုံးပြန်လည်ပေးအပ်နိုင်ဖို့ကြိုးစားနေကြောင်းတိမ်မှုတေကင်းစုံစမ်းရေးအရာရှိချုပ်ဒေဘရာမာရှယ်ကပြောပါတယ်။ရုပ်လောင်းတွေကိုမိသားစုတွေစီမှားယွင်းပေးတာမျိုးမဖြစ်အောင်ကြိုးစားနေကြောင်းကိုလည်းဒေဘရာမာရှယ်ကပြောသွားပါတယ်။အစ္စလမ်ထုံးတဲ့အရာသေဆုံးသူရုပ်လောင်းကို24နာရီအတွင်းကြိုးစားဖြစ်ပါတယ်။ဒီအတွက်ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဆိုတာကိုဖော်ထုတ်နိုင်ဖို့ရင်ခွဲစစ်ဆေးချိန်ကြာမြင့်နိုင်တဲ့အပေါ်နားလည်ပေးဖို့ကိုဒေတာရင်းမွတ်စလင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြောဆိုထားကြောင်းကိုလည်းလက်ထောက်ရဲကော်မရှင်နာမင်းကြီးဝဲလီဟော်မာဟာကတင်းနင်းနေနေကပြောပါတယ်။သေဆုံးသူတွေရဲ့ရုပ်လောင်းတွေအားလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်လိမ့်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားတာပါ။အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့သူအဓိကတရားခံကိုတော့ခရစ်စတီးယာယုံမှမနေ့တစနေနေ့ကဆုံးရုံးထုတ်ခဲ့ပါတယ်။လူပြူအမျိုးသားရေးဝါဒီအဖြစ်သူ့ကိုယ်သူကြေညာထားတဲ့အသက်28နှစ်အရွယ်အော်စတြေးလျနိုင်ငံသားဘရန်ဒန်တာရန်ကိုလက်နက်ကင်အဆောင်နှစ်ယောက်ကချန်ရံပြီးရုံးထုတ်ခဲ့တဲ့တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။သူ့ကိုဧပြီလ5ရက်နေ့မှာနောက်တစ်ချိန်တရားရုံးထုတ်မှာဖြစ်ပါတယ်။ပူပေါင်းကြံစည်သူတွေအဖြစ်မတင်ကားသူနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်ဖို့ရဲတွေကစုံစမ်းစစ်ဆေးနေပါတယ်။